ထိုင်းနိုင်ငံမှာအကြောင်းအမျိုးကြောင့်တရားမဝင်ဖြစ်နေတဲ့ရွှေ့ပြောင်းအလုပ်သမားတွေနဲ့ပတ်သက်ပြီးအထောက်အထားလက်မှတ်လုပ်ပေးဖို့အတွက်ဇူလိုင်30ရက်နေ့နောက်ဆုံးထားပြီးနာမည်စင်းတင်ဖို့ထိုင်းပြည်ထောင်စုဌာနကဇူလိုင်လ14ရက်နေ့ကအတည်ပြုထုတ်ပြန်ခဲ့တာပါ။အဲ့ဒီနောက်သမတ်ရက်နောက်ဆုံးဖြစ်တဲ့ဇူလိုင်30ရက်ထိစင်းတင်တဲ့သူတွေလည်းရှိသလိုစင်းမတင်နိုင်တဲ့မြန်မာတွေလည်းအများအပြားရှိနေပါတယ်။မိုင်အေးမှသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံမှာအကြောင်းအမျိုးမျိုးကြောင့်တရားမဝင်ဖြစ်နေတဲ့ရွှေ့ပြောင်းအလုပ်သမားတွေနဲ့ပတ်သက်လို့အထောက်အထားလက်မှတ်လုပ်ပေးဖို့အတွက်ဇူလိုင်လ31ရက်နေ့နောက်ဆုံးထားပြီးနာမည်စရင်းတင်ဖို့ထိုင်းပြည်ရဲ့ဌာနကကြေညာထားတဲ့နောက်ဆုံးရရောက်တဲ့အသည့်စရင်းမတင်သွင်းနိုင်သူတွေနယ်စပ်မှာအများအပြားရှိနေကြောင်းမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ်
။ဘာအထောက်အထားမှမလုပ်ဘူး။လောလောဆယ်ဒေသဆိုင်ရာရဲတွေကြီးရွာလူကြီးတွေကိုဒီလိုပဲပေးပြီးနေမယ်ဆိုတဲ့ဒီလိုနားလည်မှုကြီးလေးတွေနဲ့ပဲဆက်နေတယ်ဆိုတဲ့အုပ်စုကတခုဒုတိယအုပ်စုကတော့အလုံးရှင်ငားရမ်းတာခက်ခဲတဲ့အုပ်စုအလုံးရှင်ငားရမ်းစိတ်လည်းကြီးလာတယ်အဲ့ဒီခါမှာအလုံးရှင်ငားရမ်းစိတ်မတတ်နိုင်ကြတဲ့သူတွေမပေးတင်ကြတဲ့သူတွေကလည်းဒီပရောကတ်တဲ့လို့ဖို့ကျုံ့ဆုပ်ကြတယ်နံပါတ်3အုပ်စုကတော့အလုံးရှင်လည်းရလာပြီငားလို့ရလာပြီပေါ့လေစည်းစင်းကြမယ်အဲ့မှာတရားဝင်ကုမ္ပဏီတွေရောအွန်လိုင်းအသုံးပြုတဲ့ပွဲစားအမျိုးမျိုးကရောဆယ်ရန်စတိငွေနဲ့2000ဘတ်ဖြစ်စီ3000ဘတ်ဖြစ်စီကောက်ခံကြတာဖြစ်တဲ့တွေ့တောက်ခံကြတာဖြစ်တဲ့တွေ့ပြောမယ်ဆိုကုန်ကြသည့်အဆင်မပြေအောင်နံပါတ်4အုပ်စုကတော့မိမိတို့ဟာရွှေပြောင်းလုံသားဖြင့်ခံယူလိုက်မယ်ဆိုရင်ရွှေပြောင်းလုံသားပေါ်စီနဲ့မိမိတို့ညှော်လင့်ချက်အိမ်ပဲဖြစ်တဲ့တတိယနိုင်ငံသွားရေးဆိုတဲ့ refugee policy နဲ့ဒီပိုင်းအောင်ကတ်တော့ဖို့ကြော့ဆုပ်ကြတဲ့အုပ်စုအဲ့ဒီအစု၄ခုစုအခက်ခဲရှိနေတဲ့အကြက်တဲရှိနေတဲ့အုပ်စု၄စုရှိပါတယ်
။ထိုင်းနိုင်ငံအတွင်းမြန်မာပါဝင်နိုင်ငံသားသားအလုပ်သမားတွေတဲကဖေဖော်ဝါရီလထိတရားဝင်အလုပ်သမား2တန်း5တန်းကျော်ရှိရာကနေဂျွန်လကုံစည်ရင်ချုပ်ကြည့်ရမှာတော့တတန်းတိုးထားသူတတန်း6သိန်းကျော်သာကျန်တော့တာကြောင့်တတံမတူပဲတရားမဝင်နေထိုင်နေသူတွေတိမ့်နဲ့ချီရှိနေတယ်ဆိုပြီးထိုင်းအစိုးရကခန့်မှန်းထားပါတယ်။ဒါကြောင့်ဇူလိုင်လလေကစပြီးနှစ်ပတ်ကြာတဲ့အထိတရားမဝင်နေထိုင်နေသူတွေကိုစည်ရင်းသွင်းဖို့နှိုးဆော်ထားတာဖြစ်တယ်လို့လဲထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကရွှေပြောင်းလူသမားရေးရာတာဝန်ခံဦးမင်းဦးကလည်းအခုလိုပြောပါတယ်
။ဂျွန်လရမှာဒါသူတို့စည်ရင်းနောက်ဆုံးရတဲ့အချိန်မှာပါအလုံးပေါင်းတိတိကျကျကကိုတန်းကျော်ဆိုနှစ်တန်းနီးပါးရှိရပေါ့နှစ်တန်းနီးပါးရှိတဲ့အထဲမှာပထမတော့ကနှစ်တန်းကျော်ရှိတဲ့ဟာကြတော့ကြောက်သွားတဲ့ဟာဘယ်နည်းရှိလဲဆိုသူတို့ခံမှန်းတာပြောမယ်ဆိုလို့ရှိရင်ဒီ5သိန်းနဲ့3သိန်းကြားကြောက်သွားတာလေစင်းရင်းမှကြောက်သွားဥပမာ MOU ဒီမှာဟိုတစ်ခါကြောက်သွားတဲ့ဟာဂျမ်းမှာလောက်ထားပြီးသားလူတွေကတန်းတန်းကြီးတည်သွားတာလို့အဲ့ဒီဟာနဲ့ကြောက်သွားတဲ့ဟာပေါ့လေအဲ့တော့ဒီလိုဇူလိုင်မှာ update လုပ်တဲ့အခါမှာတော့ကျွန်တော်တို့တိတိကျကျ9တန်းကျော်ပဲရှိရှိကြောင်းလို့ဒီမှာတရုံရှိကြောင်းလို့ဒီမှာအလုံးဦးရရလေ
အခုဆိုရင်မြန်မာနိုင်ငံမှာနိုင်ငံရေးစီရေးပฏิပက္ခတွေဖြစ်ပွားပြီးတဲ့နောက်ထိုင်းနိုင်ငံအတွင်းတရားမဝင်နေထိုင်နေတဲ့မြန်မာရှေ့ကြောင်းလို့ဒီမှာ4တန်းလောက်ထိတိုးလာတယ်လို့လည်းအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားကြတယ်လို့လည်းဦးမင်းဦးကပြောပါတယ
်တရားဝင်ရောတရားမဝင်ရောဆိုလို့ရှိရင်ကျွန်တော်တို့ဒါခန့်မှန်းတာမှာလေးဆန်းကြော်ရှိနေလို့ကျွန်တော်ခံမှန်းနေတယ်
။ထိုင်းဆိုရကတော့ဇူလိုင်လလေကနေစပြီးနှစ်ပတ်အတွင်းအလုံးလုံးဖို့အတွက်စည်ရင်းတင်သွင်းခွင့်ရှိသူတွေကိုပြောကြရမှာတရားမဝင်နေထိုင်နေသူတွေတထေးလွှဲပြောင်းစာရွက်စာတမ်းသက်တမ်းလွန်သွားသူတွေဗီဇာရက်ကျော်နေထိုင်နေသူတွေအလုံးလုံးခွင့်ဝတ်ပါမင်းနဲ့ဗီဇာသက်တမ်းတိုးဖို့မမီလိုက်သူတွေဇူလိုင်လ5ရက်နေ့မတိုင်မီတရားမဝင်ဖြစ်သွားသူတွေအားလုံးပါဝင်တယ်လို့လည်းကြေညာထားပါတယ်ရှင်။